မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစီကနေကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လည်းပါဝင်ထိပ်တန်းခေါင်းဆောင်အများအပြားကိုရိုဟင်ဂျာမွတ်စလင်တွေအပေါ်မှာလူမျိုးစုံတတ်ဖြတ်မှုနဲ့ဆွဆွဲပြီးရိုဟင်ဂျာတွေနဲ့လက်တင်အမေရိကလူခွင့်အဖွဲ့တွေကဗိုလ်တခုနေမှာအာဂျင်တီးနားတရားရုံးမှာတင်သွင်းခဲ့ပါတယ်။ဒါဟာငြိမ်းချမ်းရေးနိုဘယ်ဆုရှင်ဒေါက်တာဆန်းစီကြီးကိုရိုဟင်ဂျာပြဿနာနဲ့ပတ်သက်ပြီးပထမဆုံးအကြိမ်ဖြစ်တဲ့တရားရေးအရာပြစ်မှတ်ထားလှုပ်ဆောင်ခဲ့တာဖြစ်ပါတယ်။အာဂျင်တီးနားနိုင်ငံနဲ့တခြားနိုင်ငံအများပြရဲ့ဥပဒေအရလက်ခံထားတဲ့နိုင်ငံတကာတရားစီရင်ပိုင်ခွင့် Universal Jurisdiction အမှုအရအာဂျင်တီးနားမှာတရားဆက်ဆိုလိုက်တာဖြစ်ပါတယ်။နိုင်ငံတကာနိုင်ငံမှာကျူးလွန်တဲ့စစ်ရာဇဝတ်မှုတွေနဲ့လူသားစုပေါ်မှာကျူးလွန်မှုတွေအပါအဝင်ဆုံးဝတဲ့လုပ်ရက်တွေအတွက်ဒေနီယာမှာမဆိုဒီစီရင်ပိုင်ခွင့်ဥပဒေအရတရားဆက်ဆိုနိုင်တာဖြစ်ပါတယ်။လူမျိုးစုံတတ်ချက်မှုကျူးလွန်သူတွေအခွင့်အရေးပေးသူတွေနဲ့ဖုံးကွယ်ဖို့အတွက်လှုပ်ဆောင်သူတွေကိုရာဇဝတ်ပြစ်မှုနဲ့တရားဆက်ဆိုနိုင်ဖို့အခုလိုလှုပ်ဆောင်ရတာဖြစ်ပြီးမြန်မာခေါင်းဆောင်တွေကိုတခြားဘယ်နေရာမှမှရာဇဝတ်ပြစ်မှုနဲ့တရားဆက်ဆိုဖို့မဖြစ်နိုင်တဲ့အတွက်အခုလိုအာဂျင်တီးနားနိုင်ငံကနေတဆင့်တရားဆက်ဆိုရတာဖြစ်ကြောင်းတရားလိုရှိနေသောမတ်အိုဟေးက AFP သတင်းဌာနကိုပြောပါတယ်။အာဂျင်တီးနားတရားရုံးကလှုပ်ဆောင်နေတဲ့တခြားနိုင်ငံတကာစီရင်ပိုင်ခွင့်ဆိုင်ရာအမှုတွေထဲမှာတရုတ်နိုင်ငံကဖာလင်ကောင်လှုပ်ရှားမှုဆိုင်ရာအပြင်ကွမ်လွန်ပူးစတိတ်နိုင်ငံကအာနာရှင်ဟောင်းဖရန်စစ်စကိုဖရန်ကိုနဲ့ဆက်နွယ်နေတဲ့အမှုတွေလည်းပါဝင်ပါတယ်။